မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဇွန်လ19ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်သူ့ရဲ့ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းတဲ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်္ကေတထိုက်ပါရှင်အမေရိကန်ပြည်သူ့နေဆက်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူမိဘတွေနဲ့ကလေးငယ်တွေကိုခွဲခြားထိမ့်သိမ့်တဲ့သမ္မတထရန့်အစိုးရရဲ့မူဝါဒအပေါ်မှာဝေဖန်မှုတွေပြင်းထန်လာနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ခင်ချုံအွန်းကတော့တရုတ်နိုင်ငံကိုဒီကနေ့ရောက်ရှိနေပြီးတရုတ်သမ္မတကကြိုဆိုခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့နေအတွက်သောတာရှင်နေနားဆင်ကြရမယ်ဒီမှာတော့ပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံတတရစီဝေးကျင်းပရေးအတွက်ဒီကနေ့မှစပြီးတော့ဆွေးနွေးကြရတဲ့ပတ်သက်ပြီးတော့
ပြည်တော်စုငင်းချင်းရေးညီလာခံတတရကျင်းစီဝေးကျင်းပကိုကျွန်တော်တို့အခုပြင်ဆင်နေတာ။အခုသုရပက်ကကျွန်တော်က30ရဲ့လောက်ပါ။ညီလာခံ
ဒီစီဝေးမှာပါဝင်တက်ရောက်နေတဲ့ UPDJC အတွေ့အမှုဦးလာမောင်ရွှေကခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါ့အပြင်ဒီကနေ့မှာကြားရောက်တဲ့နိုင်ငံတော်တိုင်ဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်ကျင်းပကြတဲ့အကြောင်းနဲ့နောက်ရုရှားမှာခုကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲအကြောင်းကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆိုတော့ထိတ်တန့်ရသတင်းတွေကိုမတ်တကြီးထိုင်းတဲ့ကိုအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းနှင်းဆက်မှာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကမိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်တွေကမိဘတွေနဲ့ပြန်တွေ့ရဖို့ငိုရိုတောင်းပန်နေကြတဲ့အတန်းဖိုင်တစ်ခုမနေ့တနင်္လာနေ့ကထွက်ပေါ်လာပြီးနောက်မှာတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝသိမ်းခြင်းမခံတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မူဝါဒသစ်နဲ့အစိုးရအပေါ်မှာဝေဖန်မှုတွေပြင်းထန်လာနေပါတယ်။လွတ်လပ်တဲ့စုံစမ်းဖော်ထုတ်တဲ့သတင်းဆိုင်ProPublica ကနေ10မိနစ်ကြာအတန်ဖိုင်ကိုလွှင့်တင်ခဲ့တာပါ။ဘယ်သူဘယ်ဝါမှမသိရတဲ့ဖွင့်ချသူတဦးကအဲ့ဒီအတန်ဖိုင်ကိုပြည်သူအခွင့်ရေးဆိုင်ရာရှေ့နေတဦးကိုပေးအပ်ခဲ့တာဖြစ်ပြီးအဲ့ဒီရှေ့နေထံကနေတဆင့်ရရှိခဲ့တာလို့ ProPublica ကပြောဆိုပါတယ
်။ No llores. Vas a llegar con Mira, ella te va a explicar y te va a ayudar.
အတန်ဖိုင်ထဲကစူးစူးညံ့ညံ့အတန်ကြီးချမှာကြာရတဲ့ကလေးငယ်ကတော့အယ်ဆာဘီရူနိုင်ငံကအသက်6နှစ်အရွယ်မိန်းကလေးငယ်ဖြစ်ပြီးထိမ့်သိမ့်ရေးစခန်းကအတော်ဖြစ်သူသူ့ကိုလာခေါ်ပြီးပြောပေးပါလို့အနာပိုင်တွေကိုစပိန်စကားနဲ့တောင်းနှောင်းပန်ပန်ပြောကြားနေတဲ့အတန်ဖြစ်တယ်လို့ ProPublica ကပြောဆိုထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာမိဘတွေထံကနေကလေးငယ်တွေကိုခွဲပြီးခေါ်ယူတဲ့အစိုးရရဲ့မူဝါဒအပေါ်မှာတော့မနေ့တနင်္လာနေ့တုန်းကသမ္မတဒေါ်နယ်ထရန့်ကကာကွယ်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာရွှေ့ပြောင်းအခြေချသူတွေရဲ့စခန်းဒုက္ခသည်တွေကိုလက်ခံရာဌာနတစ်ခုဖြစ်လာမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောတာပါ။အမေရိကန်သမ္မတအင်ပီရိုမှာကျင်းပတဲ့အမျိုးသားအကာသဆိုင်ရာကောင်စီအစည်းအဝေးမှာလည်းသမ္မတထရန့်ကဥရောပမှာကြုံတွေ့ဖြစ်ပျက်နေတာတွေကိုသတိပေးပြောဆိုပြီးသူလက်ထက်မှာဒီလိုအဖြစ်မျိုးအမေရိကမှာအဖြစ်မခံဘူးလို့ပြောဆိုခဲ့ပါတယ်။အေဗီလာလေပိုင်းကနေမေလခုံပိုင်းအတွင်ကလေးငယ်2000နီးပါးကိုထိမ့်သိမ်းရေးစခန်းတွေဒါမှမဟုတ်လဲစောင့်ရှောက်ရေးစင်တာတွေကိုပို့ဆောင်ခဲ့တယ်လို့လည်းအစိုးရအရာရှိတွေကပြောဆိုထားပါတယ်ရှင်
။အမေရိကနဲ့တောင်ကိုရီးယားအရာရှိတွေဟာလာမယ့်ဩဂုတ်လမှာပူတဲ့စီးရေးလေ့ကျင့်မဲ့အစီအစဉ်ကိုဖျက်သိမ်းဖို့သဘောတူညီလက်ကြပါတယ်။အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရဒန်နာဝိုက်ကတနင်္လာနေ့ကဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုပြောကြားလိုက်တာပါ။ဒါပေမဲ့လည်းပစိဖိတ်ဒေသတွင်တခြားနိုင်ငံတွေနဲ့အတူပူးရဲစီးရေးလေ့ကျင့်မှုတွေတော့ဆက်လုပ်သွားမှာဖြစ်ကြောင်းသူကပြောပါရယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့စီးရေးလှရှားမှုတွေကိုအဆုံးသတ်မှာဖြစ်ကြောင်းကတိပေးပြောကြားထားတာပါ။စင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းစံမှာနျူကလ িয়ার ကင်းစင်ရေးသဘောတူညီချက်အပေါ်အကောင့်တွေဖော်ဖို့ဆွေးနွေးနေကြချိန်မှာပဲအခုလိုစီးရေးလှရှားမှုတွေကိုအဆုံးသတ်ဖို့ဟာသူ့အကြံစီဖြစ်တယ်လို့ထရမ့်က Twitter မှာတင်းငွေနေနေကရေးသားခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆောင်ရွက်နေတဲ့တစ်ချိန်ထဲမှာနိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှော့ချစေလို့ပြီးအမေရိကန်ဘက်ကလည်းနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေမပြုလုပ်ခင်မှာနျူကလ িয়ার ခြေစင်တွေလုံးဝဖျက်သိမ်းရမယ်ဆိုပြီးအပြန်အလှန်ပြောကြားထားတာနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ရမှာစီးရေးလေ့ကျင့်မှုတွေအဆုံးသတ်ဖို့ထရမ့်မြေတီဆုံးဖြတ်ချက်ဟာအထောက်အကူဖြစ်လာမှာပါ။လွန်ခဲ့တဲ့နှစ်တုန်းကတော့ Alchi Freedom Guardian 7ရက်ကြာစီးရေးလေ့ကျင့်ရမှာအမေရိကန်တပ်ဖွဲ့ဝင်15,500နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်5,000ကျော်ပါဝင်ခဲ့သလိုအော်စတြေးလျ၊ဗြိတိန်၊ကနေဒါနဲ့ကိုလံဘီယာနိုင်ငံတွေကတပ်ဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါရခင်ဗျာ
ကျောင်းနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်တဲ့ဒီကနေ့အင်ကာနီမှာဆက်ရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချုံအုံကိုတရုတ်သမ္မတရှီချင်းပင်ကကြိုဆိုခဲ့ပါတယ်။သူ့ရဲ့နှစ်ရက်ကြာတရုတ်ခီးစဉ်ကတော့ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးဆွေးနွေးပွဲကိစ္စကိုဆွေးနွေးဖို့ဖြစ်နိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်။မြောက်ကိုရီးယားရဲ့အချိုးဆောင်လည်းဖြစ်အဓိကမဟာမိတ်လည်းဖြစ်တဲ့တရုတ်နိုင်ငံကိုမြောက်ကိုရီးယားခေါင်းဆောင်ကင်ချုံအုံရဲ့တတိယအကြိမ်ခီးစဉ်လည်းဖြစ်ပါတယ်။မြို့တော်ဘေကျင်းကတရုတ်ပြည်သူခမဆောင်ကြီးမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးကိုတရုတ်သမ္မတရှီကကြိုဆိုခဲ့တာကိုနိုင်ငံပိုင်ရုပ်သံကထုတ်လွှင့်ခဲ့တာပါကင်ဂျုံဦးရဲ့တရုတ်နိုင်ငံခီးစဉ်ကိုဒီကနေ့အစောပိုင်းတရုတ်ရုပ်သံကကြေညာခဲ့တာဟာဆိုရင်လဲအရင်တုန်းကလှုပ်ရိုးလှုပ်ဆင်မဟုတ်ပါဘူးအရင်ကဆိုရင်တော့မြောက်ကိုရီးယားကောင်းဆောင်မပြတ်မချင်းသူ့ခီးစဉ်သတင်းကိုထိန်းထားတာပါဒါပေမဲ့လည်းအခုမြောက်ကိုရီးယားကောင်းဆောင်ရဲ့ခီးစဉ်အစည်းအဝေးအသေးစိတ်ကိုတော့ထုတ်ပြန်တာမရှိပါဘူးဒီနေ့အစောပိုင်းကင်ချုံအွန်းရဲ့တရုတ်ခီးစဉ်အတွင်နေထိုင်ခဲ့တဲ့တရုတ်ကိုလာရောက်ကြတဲ့ခေါင်းဆောင်တွေနဲ့တရုတ်အကြီးတန်းအရာရှိတွေကြားတွေ့ဆုံဆွေးနွေးကြတဲ့ချောက်ထာယုနိုင်ငံတော်အေကေဟာအပါအဝင်မြို့တော်ဘေကျင်းမှာလည်းလုံခြုံရေးကိုတင်းကျပ်ထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ကနေဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုမြှင့်တင်နိုင်မဲ့ကိစ္စရပ်ကြီးတွေမှာနှစ်နိုင်ငံအကျိုးတူဆက်ဆံရေးကိုပိုပြီးခိုင်မာစေဖို့တရုတ်ဘက်ကမျှော်လင့်ထားပါတယ်လို့လည်းနိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်းကသတင်းထောက်တီကိုပြောဆိုခဲ့ပါတယ်ရှင
်။တရုတ်ကမြစည်းတွေအပေါ်မှာအမေရိကန်ဘက်ကနောက်ထပ်ခွန်တုကောက်တာတွေဆက်လုပ်လာမယ်ဆိုရင်တင်းတော်တယ်လို့တင်ပြန်ဆောင်ရမယ်လို့တရုတ်ကပြောဆိုပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့ကွန်ပစ္စည်းတွေပေါ်အခွန်ဆရာခိုင်နှုန်းစီးချက်ဖို့အတွက်စီရင်ပြုစုဖို့ကုန်သွယ်ရေးကိုယ်စားလှယ်ကိုညွှန်ကြားထားကြောင်းမနေ့တင်းလာနေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာပါ။အမေရိကန်ဘက်ကပထမဆုံးအကြော့အခွန်တုကောက်မှုကိုတင်ပြန်ပြီးဒေါ်လာဘီလီယံ50တန်ဖိုးရှိအမေရိကန်ကွန်မြူစီတွေအပေါ်အခွန်ပြန်တိုးကောက်မဲ့တရုတ်ဆိုရရဲ့လုပ်ရက်ကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုလုပ်တာလို့လဲအမေရိကန်သမ္မတကပြောပါရယ်သမ္မတထရမ့်ရဲ့အခုနောက်ဆုံးဆောင်ရွက်မှုပါဆိုရင်တရုတ်နဲ့အမေရိကန်ကြားအပြန်အလှန်ဆွေးနွေးမှုတွေအတွင်းရရှိတဲ့သဘောတူညီချက်တွေကနေတွေ့ဖက်သွားစေပြီးဖိအားအလွန်ကျွပေးချင်းကြောက်အချက်ကနေကိစ္စတဲ့မပေါ်ဘူးလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာကြေညာချက်ဝေဖန်ထားပါရယ်အမေရိကန်နဲ့တရုတ်ဆွေးရတော့ကြာအခုနောက်ဆုံးအပြန်လန်ထိုးနှက်မှုတွေကြောင့်အာရှစတောက်အညွန့်ဂိမ်းမှာတော့ဒီကနေ့တရရိပ်ဈေးကျဆင်းခဲ့ပါတယ်။ရှန်ဟိုင်းအညွန့်ဂိမ်းက 3.9 ရာခိုင်နှုန်းကျဆင်းပြီးဟောင်ကောင်ဟန်ဆန်းအညွန့်ဂိမ်းက 2.9 ရာခိုင်နှုန်းကျဆင်းပါတယ်။တိုကျိုဆိုမနီလာနဲ့ထိုင်ပေတို့မှာလည်း1ရာခိုင်နှုန်းကျော်ကျပါတယ်။ဥရောပဒေါ်လာမနေ့အစောပိုင်းအရောင်းဝယ်မှာလည်းကျဆင်းခဲ့ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ16 kHz 1068.3 MHz ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မင်းနိုင်ငံတဲမှာတပုံးတို့ထင်းချုပ်ရာဟော်ဒေးရာမြို့ကလေစိတ်ကိုဆော်ဒီအာရေဗျာထောက်ပံ့ထားတဲ့အစိုးရတပ်တွေဒီကနေ့အင်ကာနီမှာအပြင်းအထန်တိုက်ခိုက်ပါတယ်။ဒီကနေ့ထိုးစစ်မှာတော့လေစိတ်အဆောက်အုံတဲကဟူတီတပုံးတို့ရဲ့စခန်းတွေအပေါ်လေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်မှုတွေလည်းပါတယ်လို့မြင့်မြင့်တွေ့သူတွေကပြောပါတယ်။ဟော်ဒေးရာမြို့ကိုနှစ်နှစ်ကြာထင်းချုပ်လာခဲ့တဲ့တပုံးတွေကိုမောင်းထုတ်နိုင်ရေးအတွက်အီရန်ထောက်ပံ့ထားတဲ့ဟူတီတပုံးတွေကိုပြီးခဲ့တဲ့သတင်းပတ်ကဆက်လို့ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းကနေရောဒုံးကျည်တွေနဲ့ပါတိုက်ခိုက်ခဲ့တာပါဟော်ဒေးရာမြို့ကစိတ်ကန်းကတော့ရှီမင်နိုင်ငံရဲ့ရေးပါတဲ့စီးပွားရေးအသက်သွေးကြောဖြစ်ပါတယ်ရှီမင်နိုင်ငံအတွက်လိုအပ်တဲ့စားနပ်ရိက္ခာ80ရာခိုင်နှုန်းကိုအဲ့ဒီစိတ်ကန်းကနေတင်သွင်းနေတာပါဒေတာရင်းကနေဟူတီတပုံးတွေကိုအင်အားသုံးတိုက်ထုတ်လိုက်ရင်တပုံးတွေကစိတ်ကန်းကိုဖောက်ခွဲသွားနိုင်တဲ့အပေါ်မှာလဲဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကစိုးရိမ်ကြောင်ပြောဆိုထားပါတယ်။ဒီစိတ်ကန်းကနေဟူတီတပုံးတွေကဒုံးကျည်တွေခိုးသွင်းပြီးဆော်ဒီအာရေဗျာပိုင်နက်ထဲကိုပစ်ခတ်ခဲ့တာလို့လဲဆော်ဒီဘက်ကစွပ်စွဲထားပါတယ်ရှင်
။ထိုင်းနိုင်ငံမှာ2009ခုနှစ်နောက်ပိုင်းပထမဆုံးတည်ထောင်စီရင်ခဲ့တာနဲ့ပတ်သက်လို့ Amnesty International အဖွဲ့ကြီးကပြစ်တင်ဝေဖန်လိုက်ပါတယ်။ဘန်ကောက်မြို့တော်အပြင်ဘက်ကအချင်းထောင်တစ်ခုမှာအသက်26နှစ်အရွယ်တီရာဆက်လုံကြီးကိုတနင်္လာနေ့ကဆေးထုတ်ပြီးတော့တည်တံစီရင်ခဲ့တယ်လို့အချင်းထောင်ဦးစီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။သူဟာ2012ခုနှစ်ကမိုဘိုင်းဖုန်းကိုလိုချင်တဲ့အတွက်ဖုန်းပိုင်ရှင်အသက်18နှစ်အရွယ်ယောက်ျားလေးတဦးကိုတပ်ဖြတ်ခဲ့တာပါ။တနင်္လာနေ့ကတည်တံစီရင်ခဲ့တာဟာဥပဒေချိုးပေါက်သူတွေကြီးလေးတဲ့ရာဇဝတ်ပြစ်မှုကျူးလွန်ခြင်းတွေကိုပြင်းပြင်းထန်ထန်သတိပေးလိုက်တာဖြစ်တယ်လို့အချင်းဦးစီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဆိုင်ရာ AI အဖွဲ့ပြောခွင့်ရကက်သရင်းဂါဇင်ကတော့ဒီလိုတည်ရန်စီရင်တာဟာအသက်ရှင်သန်ရမယ့်အခွင့်အရေးပေါ်ကြောင့်မဲ့ဖွဲ့ရချိုးဖောက်မှုဖြစ်တယ်လို့ဒီကနေ့မှတင်ညာချက်ထုတ်ပြန်ပြောဆိုပါရခင်ဗျာ
ကဘာတလောမှာပြီးခဲ့တဲ့နှစ်အတွင်းစစ်ပွဲတွေအကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူက 68.5 သန်းအထိစံချိန်တင်ရောက်ရှိခဲ့တယ်လို့ဒုက္ခသည်များဆရာကုလသမဂ္ဂအဖွဲ့ကပြောဆိုလိုက်ပါတယ်ရှင
်မတ်တင်ကင်းထိုင်တဲ့ကိုအောင်တို့ကသတင်းလေးကိုကြေညာပေးခဲ့ကြပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီပင်လုံတတရအစီဝေးကျင်းပရေးဆွေးနွေးပွဲအကြောင်းကိုတင်ဆက်ပေးကြပါတယ်ပြန်စုငင်းချင်းညီလာခံ27ရာစုပင်လုံတရအစည်းအဝေးကျင်းပရေးအတွက်အစိုးရနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကြားညှိနှိုင်းနေပြီးတော့လာမယ့်ဇူလိုင်လအတွင်းလောက်မှာကျင်းပပွဲရှိနေပါတယ်။လောလောဆယ်မှာညီလာခံစတင်နိုင်ရေးအတွက်အစိုးရဘက်ကဆွေးနွေးမဲ့အကြောင်းချက်တွေပေါ်ညှိနှိုင်းတာတွေရှိနေသလို UPDJC လို့ခေါ်တဲ့ပြန်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီနဲ့ဆက်ဆက်အစည်းအဝေးတွေကိုမကြခင်မှာကျင်းပဖို့ရှိနေပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါလိမ့်မယ်။
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာက27ရာစုပင်လုံတတိယအစည်းအဝေးကျင်းပရေးအတွက်အစိုးရလွှတ်တော်နဲ့တပ်မတော်တို့ကအကြိုညှိနှိုင်းဆွေးနွေးတာတွေကိုဇွန်လ19ရက်နေ့ကစတင်ပြီးနေပြည်တော်မှာ3ရက်ကြာဆောင်ရွက်နေပါတယ်ဒီအစည်းအဝေးမှာပါဝင်တက်ရောက်နေတဲ့ UPDJC ကပြည်တော်စုငင်းချိုင်းဆွေးနွေးမှုပူးတွဲကော်မတီတွင်းရင်းမှုအဖွဲ့ဝင်ဦးလာမောင်ရွှေက27ရာစုပင်လုံတတိယအစည်းအဝေးကိုအစိုးရကရထားတဲ့ရက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတင်ပြတဲ့ရက်နှစ်ခုရဲ့ကြာရက်မှာကျင်းပနိုင်တဲ့အခြေအနေရှိကြောင်းပြောပါတယ်
။ပြည်တော်စုငင်းချိုင်းရေးညီလာခံတတိယကျင်းအစည်းအဝေးကျင်းပဖို့ကျွန်တော်တို့အခုပြင်ဆင်နေတာ။အခုအစိုးရဘက်ကကျွန်တော်က30ရက်တော့ညီလာခံခေါ်နေလို့အဆိုပြုပါတယ်။ကျွန်တော် EU ဘက်ကတော့ဇူလိုင်လ10ရက်နေ့ကကျင်းပဖို့ဆွေးနွေးပါတယ်။အဲ့ဒါကိုကျွန်တော်တို့ပြင်နေတယ်။ရှိ။ကျွန်တော်တို့ဘက်ကတော့ညီနိုင်ပါပါမယ်။ကျင်းပတယ်။အဲ့တော့ EU ရေဆိုပြီးတော့ကျင်းတယ်။ကျွန်တော်တို့ဆိုဆိုပြီးကျင်းတယ်။ဒါလည်းတော့မပြည့်နေဘူး။အခုကျွန်တော်ကုံတော့ပေါ့နော်။ဇူလိုင်လထဲမှာပဲကျွန်တော်ညီနိုင်ပါတယ်။ကျင်းပပြန်ပါပါ
အစိုးရလွှတ်တော်နဲ့တက်မတော်တို့ကပြည်တော်စုငင်းချိုင်းညီလာခံမှာဆွေးနွေးမဲ့ခန္ဓာကြီး9ရပ်နဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်တဲ့အလုံးယုံဆွေးနွေးပွဲတွေကျင်းပနေတာဖြစ်တယ်လို့ပြီးခဲ့တဲ့အပတ်တွင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။ဒီလ25ရက်နေ့လောက်မှာ UPDJC ကပြည်တော်စုငင်းချိုင်းရေးဆွေးနွေးမှုပူးတွဲကော်မတီအတွင်းရေးမှူးအဖွဲ့အစည်းအဝေးကျင်းပမှာဖြစ်တယ်လို့26ရက်နေ့ကနေ28ရက်နေ့အထိကကန္နာကြီး9ရက်နဲ့သက်ဆိုင်တဲ့လုပ်ငန်းကော်မတီစည်းဝေးတွေကျင်းပဖို့ရှိနေပါတယ်။အဲ့ဒီနောက်မှာ UPDJC စည်းဝေးတွေထပ်မံကျင်းပရမှာဖြစ်တာကြောင့်ဒီလကုန်မှာ27ရာစုပင်လုံစည်းဝေးကိုကျင်းပနိုင်ပွဲမရှိကြောင်း UPDJC နိုင်ငံရေးပါတီများအစုအဖွဲ့ကအတွင်းရင်းမှုစိုင်းကြော်ညွန့်ကသုံးသပ်ပါတယ်
။ရက်စားတော့အတိအကျတော့မတတ်မသေးဘူး။အချမ်းချင်းကတော့ဇူလိုင်လလယ်လောက်တော့ညားထားကြတယ်ပေါ့နိ။ညကဟိုဒီတွေလည်းအားမရက်တော့ဘာလို့ညာတော့သူတို့တချို့အစီအစဉ်တွေဖြတ်လို့မရတာတော့အဲ့ဒီပုံမှာညှိနှိုင်းနေတာဖြစ်ပါလိမ့်မယ်ဒီအစိုးရကတော့လက်ကုံစမယ်ဆိုတဲ့စိတ်စားပေါ့လက်ကုံကတော့မလွယ်ပါဘူးမစနိုင်ဘူးဘာလို့လုပ်ငန်းကော်မတီမပြီးနိုင်ဘူးဒီလုပ်ငန်းကော်မတီပြီးရင် UPDJC လည်းခေါ်ရအောင်မယ်ဆိုတော့ကဟိုဒီ EO အစိုးရပြုထားတဲ့ရက်ဒီပုံမှာပဲအစိုးရရဲ့ပေါ့ဟိုအစီအစဉ်တွေနဲ့နည်းနည်းချိန်မိပြီးတော့ရက်ကိုညှိနှိုင်းမဲ့သဘောပဲဖြစ်ပါလိမ့်မယ်
လာမယ့်ပြည်တော်စုညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမရော်ကာကွယ်ရေးဦးစီးချုပ်စတဲ့ခေါင်းဆောင်တွေဟာအစည်းအဝေးကာလတစ်လျှောက်လုံးပါဝင်တယောက်ဖို့ရည်ရွယ်ထားတာကြောင့်အခြားအရေးကြီးတွေ့ဆုံပွဲတွေခီးစဉ်တွေနဲ့ကင်းလွတ်မဲ့ရက်ကိုရွေးချယ်နေတဲ့အခြေအနေတွေရှိနေတာဖြစ်ပါတယ်ပြည်တော်စုငင်းချိုင်းညီလာခံ27ရာစုပင်လုံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့တတ်မှတ်ခဲ့ပေမဲ့ဒီတစ်ကြိမ်မှာတော့တစ်နှစ်ကျော်တဲ့အထိမကျင်းပနိုင်ခဲ့ပါဘူးဒီလိုကြံ့ကြရတဲ့အဓိကအချက်ကတော့ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စအပြင်လုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးအတွက်အပြီးအပြတ်မညီနိုင်နိုင်သေးတာကြောင့်ဖြစ်တယ်လို့သုံးသပ်တာတွေရှိခဲ့ပါတယ်။လာမယ့်27ရာစုပင်လုံတတိယအစည်းအဝေးမှာတော့ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စရပ်တွေကိုခြံလက်ဆွေးနွေးဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာသဘောတူညီထားပြီးအခြားကဏ္ဍတွေကအရေးကြီးတဲ့အချက်တွေကိုဆွေးနွေးညှိနှိုင်းဖို့ရှိနေပါတယ်ပြည်တော်စုငင်းချိုင်းညီလာခံကိုဦးသိန်းစိန်အစိုးရလက်ထက်မှာတကြိမ်ကျင်းပခဲ့ပြီးလက်ရှိအစိုးရလက်ထက်မှာတော့နှစ်ကြိမ်ကျင်းပထားပြီးဖြစ်ပါတယ်
ကိုမှုဆောင်တင်ပြပို့ထားတာဖြစ်ပါတယ်။ဒီနေ့ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့မွေးနေ့ဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲကိုနေပြီးတော့ပါဝင်မြန်မာနိုင်ငံအနှံ့မြို့အသီးသီးမှာသူ့ကိုထောက်ခံယုံကြည်တဲ့သူတွေကစုဝေးပြီးတော့ကျင်းပခဲ့ကြပါတယ်။နေပြီးတော့မှပြုလုပ်တဲ့မွေးနေ့အခမ်းအနားကိုတော့လွှတ်တော်ကိုယ်စားလှယ်တွေကဥဆောင်ကျင်းပတာဖြစ်ပြီးတော့အဲ့ဒီပွဲကိုမွေးနေ့ရှင်ဒေါက်တာဆန်းစုကြည်ရောသမရဦးဝင်းမြင့်မှာတက်ရောက်ခဲ့ပါတယ်။ပြည်စုံကိုတော့ကိုကောင်းဆိုင်ဟင်ကပြောပြပေးပါလိမ့်မယ်။
ဒေါက်အောင်ဆန်းစုကြည်ရဲ့အသက်83နှစ်ပြည့်မွေးနေ့အထိမ်းအမှန်အဖြစ်မြန်မာနိုင်ငံတဝန်းလုံးကတိုင်းနယ်ပြည်နယ်အသီးသီးမှာကျင်းပကြပါတယ်။နေပြည်တော်လွတ်တော်ဝင်အတွင်းမှာကျင်းပတဲ့မွေးနေ့ဆုတောင်းပွဲကိုတော့ဒေါက်အောင်ဆန်းစုကြည်အကိုတိုင်တက်ရောက်ခဲ့ပြီးလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံတော်အပေါ်တစ္ဆာရှိဖို့ဆုံးမစကားပြောခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါမေစုကောက် VOA ကိုပြောပါရစေ။
အဲကျမတို့လွှတ်တော်ကိုယ်စားလှယ်တွေအားလုံးပေါ့နော်နောက်လွှတ်တော်ဝင်တဲ့နေ့အားလုံးပေါ့ရှင်။အဲနဲ့17နှစ်လောက်မှအစီဂိမ်းမုံပွဲပြီးတော့မှ Happy Birthday ပေါ့လေ။နဲ့ကျမတို့တွေဂျာလေးအကုန်လုံးပေါ့လေဂျာလေးကိုကျမတို့မွေးနေ့လေးကျင်းပပါရရှင်။ပြီးတော့အန်တီတို့နေ့လည်သာသုံးဆောင်ပြီးတော့အဲအန်တီကပေါ့ဟိုကျမတို့ဟိုအားလုံးအန်တီကိုကြောတော့အန်တီကပေါ့ဒီမွေးနေ့စတောင်းစကားလေးလည်းပြောတယ်ကျမတို့သုံးမစကားလေးလည်းပြောတယ်ရှင်။အစမစကားမှာတော့ဟိုပေါ့လေအဲအတိကတော့ကျမတို့ချစ်ချစ်ကြည်ကြည်နေကြဖို့ပေါ့လေတခွနိုင်ငံတော်သစ္စာရှိဖို့ပေါ့ဒုတိယကိုကိုကိုလို့တဲ့ကိုမျိုးနယ်ကိုသစ္စာရှိရှိလုပ်ဖို့ပေါ့နောက်တစ်ခုကတော့အဲပေါ့ပါတီကိုသစ္စာရှိဖို့ပေါ့ကျမတို့ဒါပြောပါတယ်ရှင်
ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်အသီးသီးမှာလည်းဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမှန်အဖြစ်မွေးနေ့ဆုတောင်းပွဲတွေပြုလုပ်ခဲ့ကြပြီးအနေဒီရုံးချုပ်မှာလည်းဒီကနေ့မနေ့ပိုင်းကပါတီနိုင်ငံကဥတည်ကိုရင်လာရောက်ပြီးကျင်းပပေးခဲ့တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ်
အော်ကျမတို့ဟိုဥစားဒေါက်ဆန်းစုကြည်ရဲ့မွေးနေ့ပွဲအတွက်ကျမတို့မနေ့ကဒီမနေ့ကတော့မနေ့6နိုင်ခွဲကနေစပြီးတော့တန်ခါပါ250 300မိသားလောက်ကိုနဲ့ဟိုတိလာရှင်ကပါ100လောက်ကိုကျမတို့ဟိုစွန့်ဆန့်စိမ်းလောင်းတယ်ပေါ့နော်စွန့်ဟင်းတို့ဒီလူဝဲပစ္စည်းတွေအားလုံးမနေ့ကိုတန်းစွန့်လောင်းကြတယ်ပြီးလို့ရှိရင်8နိုင်လောက်ကစပြီးတော့လာတဲ့အပရိသတ်တွေအားလုံးကိုပေါ့ဒီဟိုကြာဆန်ချက်ဟိုကြာဆန်ကျော်ကျွေးတာတို့ဒီဟိုအလူဒါနာလုပ်တဲ့ဟာတွေကိုတော့လာတဲ့အပရိသတ်တွေကိုအဲ့ခံတယ်ပေါ့အဲ့ဒီလိုပဲရုံကြုံမှာကျွေးပါတယ်နောက်တစ်ခါကျတော့သူတို့ဟိုမွေးနေ့ကိတ်ခွဲပြီးတော့အန်တီအတွက်ဆူတောင်းပေးကြတယ်23နှစ်မြောက်အန်တီအတွက်ကိုကျမတို့အားလုံးဝိုင်းပြီးတော့ဆူတောင်းပေးကြတယ်ဒါကတော့ရုံကြုံမှာဒီမနက်ကလုပ်တာပါ10နာရီကျော်လောက်မှာတော့ပြီးသွားတဲ့အချိန်မှာတော့မြို့နယ်လိုက်တွေအားလုံးကိုပဲကျမတို့စိတ်ကြီးခဏောင်းလို့မြို့နယ်အပါဝင်တဲ့မြို့နယ်တွေအားလုံးကလည်းဘုံကြီးဆုံးကတ်ပါတယ်ဘုံကြီးဆုံးကတ်တယ်ဒီလိုရှိရင်ဒီလာတဲ့ဒီကိုယ့်ရဲ့ပါတီဝင်အဖွဲ့ဝင်တွေဟိုအားလုံးကိုပဲဒီကြာဆန်ချက်ကျွေးတာတို့ကြာဆန်ကြော်ကျွေးတာတို့ MB ရဲ့ဟိုအသက်ရှည်ရာရှည်ကြောင်းစုမုံကောင်းတောင်းပြီးတော့အလူဒါနလုပ်ကြတယ်ဒါတွေမြို့နယ်လိုက်တယ်လုပ်ကြပါတယ
်မြန်မာနိုင်ငံတဝန်းမှာတော့ဒီကနေ့ကြောက်ရွံ့တဲ့တောင်ဆန်းစုကြည်မွေးနေ့အထိမ်းအမှန်အဖြစ်ပကြီးတက်ပုံကပြားရုပ်ပွဲစရရီအပါအဝင်လှူဒန်းကုသပြုပွဲတွေကိုလည်းကျင်းပကြပါတယ်မကွေးတိုင်းဝန်ကြီးချုပ်တော်အောင်မိုးညိုကတော့ဒီကနေ့တောင်ဆန်းစုကြည်မွေးနေ့အထိမ်းအမှန်အဖြစ်တောင်တွင်းကြီးမြို့ကပရဟိတကျေစင်ကောင်းကင်နေရင်ကွင်းကြောင်ပနေရိုက်ပွဲအခမ်းအနားကိုကျင်းပခဲ့တယ်လို့ပြောပါတယ်
တောင်တွင်းကြီးကိုသွားတယ်တောင်တွင်းကြီးပါဒီကျေစင်ကောင်းကင်ဆိုတဲ့မူကြိုကျောင်းစောက်ဖို့အဲ့ဒီနေရာမှာသွားပြီးပနေချတယ်အဲ့ဒီမူရိုအကြောင်းကလည်းပဲဘသူကစီမံခန့်ခွဲအုပ်ချုပ်မှာလို့ဆိုတော့ကျွန်တော်ဟိုဂျွန်ရတော်မှုမှာအမတော်ဆန်းစုကြည်နဲ့သူဖတ်ခံနေရတဲ့ဆီယမာကြီးအတောင်ကြီးကြီးသူပဲတောင်ကြီးကြီးပါပဲဆီယမာလုခွဲတယ်ဆီယမာကြီးဒေါခင်ကင်ဝင်းကဥဆောင်ပြီးတော့လုံပါဗျမူရိုအကြောင်းကိုလှူမဲ့လူတော့ရွှေတောင်ဆောက်လို့ရေးအဖွဲ့လို့သိရပါတယ
်နိုင်ငံတော်အတိုင်းပင်ပုဂ္ဂိုလ်လည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထီထောင်သူလည်းဖြစ်တဲ့တောင်ဆန်းစုကြည်ရဲ့83နှစ်ပြည့်မွေးနေ့အထိမ်းအမှန်အဖြစ်နေပြည်တော်မှာကျမပြုလုပ်တဲ့အခမ်းအနားကိုနိုင်ငံတော်တမန်တော်ဦးဝင်းမြင့်တမန်တော်ဟောင်းဦးထင်းကျော်နဲ့အစိုးရအဖွဲ့ဝင်အချို့တက်ရောက်ခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာဥတုရာသီဖောက်ပြန်မှုတွေကိုနှစ်စဉ်နှစ်တိုင်းဆိုးရွားစွာခံနေရပါတယ်အခုနှစ်မိုးရင်းကာလမှာလည်းပြည်နယ်တိုင်းဒေသကြီးတော်များများမှာမိုးပြင်းထန်ပြီးရေကြီးတာတွေဆူဆူရွရွဖြစ်နေတဲ့အတွက်ပြည်သူအများအပြားအထူးဒုက္ခရောက်နေကြရတယ်လို့ကော်ပဲသီးနှံအများအပြားလည်းပျက်စီးပါတယ်ရာဒီဥတုဖောက်ပြန်မှုကိုတရက်အကျိုးသက်ရောက်စေတဲ့တစ်တော့ပြုံးတိမှုကိုဘယ်လိုဟန်တားကြမလဲဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတရက်လီလန်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတရက်ပါဝင်ဆွေးနွေးလိုသူတွေဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးချင်တာကိုလိုရင်းတူရှင်းပြောဆိုရေးသားပြီးအတန်ဖိုင်နဲ့ဖြစ်ဖြစ်စာသားနဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-8-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com Facebook စာမျက်နှာက voa burmese news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
တရှိနေနေဒီနေ့ည9:00အစီအစဉ်တိုင်းရဲ့အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်အခုတစ်ခါမှာတော့ကမ္ဘာဖလားသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါရရှင်အင်းရှင်နိုင်ငံဖြစ်ကမ္ဘာဖလားဘောလုံးဝဲတွေကျင်းပတဲ့ရုရှားနိုင်ငံကိုကမ္ဘာတလွားကဘောလုံးဝန်သားရှင်တွေအများပြားရောက်လာကြပါတယ်ကျောင်းအမေရိကာအာဖရိကာအာရှနေရာမျိုးစုံကခီးသားတွေရောက်လာကြတာဖြစ်ပြီးတော့တချို့ဟာဆိုရင်တော့ရုရှားကိုခုမှပထမဆုံးကျရောက်လာကြတယ်လည်းဖြစ်ပါတယ်နိုင်ငံပေါင်းစုံကနေလာရောက်ကြတဲ့ဒီခီးသွားတွေကြောင့်ကမ္ဘာဖလားကျင်းပရာမြို့ကြီးတွေကိုပြောင်းလဲသွားစေတဲ့အကြောင်းကိုတော့မော်စကိုမြို့တော် Red Square ရင်းပြင်ကြီးကနေပြီးတော့ Henry Richwell ပေးပွဲသတင်းကိုကိုသားညုံကပြပပေးပါလိမ့်မယ
်မော်စကိုမြို့ဟာအခုချိန်မှာတော့တကမ္ဘာလုံးကလူတွေစုဝေးရပွဲတော်နေရာတစ်ခုဖြစ်နေတာပါလူညုံရေးအဆောင်ချက်တွေထူးထူးတဲ့ချထားပြီးတော့တနှစ်တာရဲ့အချိန်တော်များများမှာနှင်းတွေဖုံးနေတတ်တဲ့ခရမလင်နန်းတော်အနာကလမ်းမကြီးတွေဟာလောလောဆယ်မှာတော့လက်တင်အမေရိကအပျော်တွေနဲ့အာဖရိကတန်ဇင်တွေနဲ့ညံလို့နေပါတယ
်အရာအလုံးကကျမတို့အတွက်အသစ်တွေကြီးပါပဲရင်ချင်းမှုသည့်ဘာသာစကားသည့်တစ်ခုချမ်းမှာဆက်သွယ်ပြောဖို့အတွက်တော့ခက်ပါတယ်ဒါပေမဲ့အရန်ကိုစိတ်လှုပ်ရှားပြောရွှင်ရပါတယ
်လူတွေကတိတ်ပြီးတော့သဘောကောင်းကြပါတယ်ဆိုပြီးတော့အီဂျစ်အသင်းအားပေးသူတူပြောသွားတာပါ
အမေရိကန်တွေဥရောပသားတွေအားရှားသားတွေကျွန်တော်တို့အားလုံးညီညွတ်ညွတ်ပါဘူ
းအခုလိုအခြေအနေမျိုးကိုတော့ဒီကဒေသခံတွေအရင်ကမတွေ့ခဲ့ကြဘူးပါဘူ
းလူရင်းကသိပ်ဖော်ပြကြပါတယ်ပုံဝင်ချင်းတစ်ခုလုံးပွဲတော်ပျော်ပြီးပြန့်နှံ့နေတာပါအင်မတန်ကိုထူးခြားတဲ့အချိန်ပါပဲနှစ်သက်ကူပွဲတဲ့ထောင်ပိုးပြီးတော့ပျော်စရာကောင်းပါသေးတယ
်ကိုယ်နိုင်ငံကိုစားပြုအသင်းမပါပေမဲ့လည်းလာအားပေးကြတဲ့သူတွေလည်းရှိပါတယ်ဒီထက်မှတော့ဆူဒန်နိုင်ငံကအသက်12နှစ်အရွယ်အဗ်ဒူလ်ဂျဘားလည်းပါပါတယ်
Moscow
ကျွန်တော်တို့အခုမော်စကိုမှာရောက်နေပါတယ်ရာသီဥတုတိတ်ကောင်းပါတယ
်ရုရှားမှနေထိုင်ကြတဲ့နိုင်ဂျီးရီးယားနိုင်ငံသားတွေကလည်းသူတို့အသင်းအားပေးကြတဲ့သူတွေကိုကြိုဆိုတဲ့ပါတီပွဲလုပ်ပါတယ
်ဘယ်မှာတင်နိုင်မှာပါကျွန်မကတော့ဒီလိုပဲအကောင်းမြင်ထားတယ
်သူတို့တွေအဆုံးအစွန်ပျော်ကြပါတယ်နိုင်ဂျီးရီးယားတွေအတူတကွစူဝေးကြတဲ့ပွဲပါပဲ
အသေးချာကိုပြင်ဆင်ထားတဲ့မော်စကိုမြို့ကမြေရောက်ရထားထဲမှာဆွေးနွေးလဲမြို့တွင်းလေပတ်ကြတဲ့ဧည့်သည်တွေနဲ့နိုင်ငံကိုစားပြုအသင်းတွေရဲ့အယောင်မျိုးစုံကိုတွေ့နိုင်ပါတယ်။ရုရှားကလည်းသူ့ရဲ့စိန့်ပီတာစဘတ်မြို့ကအမှုပညာပြလိုက်တွေကနေလူတွေသိပ်မသိကြသေးတဲ့ကဇန်မြို့ကအစ္စလာမ်အမွေနဲ့အဆောင်အထိရုရှားရဲ့စိတ်ဝင်စားစရာယဉ်ကျေးမှုတွေနဲ့ခီးသွွားတွေကိုဆွဲဆောင်မှုကြိုးစားနေပါတယ်။ခီးသွွားတွေချွတ်ချွတ်မွတ်မွတ်လဲပတ်နိုင်ဖို့အတွက်လမ်းပြဖြည့်ချပေးတဲ့စေနာဝန်ထမ်းတွေကလည်းထောင်ထဲချီပြီးတော့ရှိပါတယ်။ဒီထက်မှစပိန်စကားပြောတတ်တဲ့ယူလီယာလိုမျိုးလူတွေလည်းပါပါတယ
်။ Llego a aprender que no hay situaciones imposibles.
မဖြစ်နိုင်ဘူးဆိုတာမရှိပါဘူး။တစ်ဆက်ကလောက်စိတ်ကိုလျှော့ချလိုက်ပါ။ခေါင်းအီးနဲ့ဖြည့်ရှင်းလို့ရတာကြီးပါပဲ
။ဒီနေရာမှာတကယ်လို့လမ်းပျောက်သွားရင်တော့မှပျော်ပါနေတဲ့လူအုပ်တန်းကိုနားဆွပြီးတော့အကူအညီတောင်းလို့ရနိုင်ပါလေခင်ဗျာ
။ကုသညုံတင်ဆက်ပေးထားတာဖြစ်ပါတယ်။ခုထပ်မှာတော့ Facebook နဲ့ကိုရီးအချက်လက်ရေးရာလုံခြုံရေးဆွေးနွေးမှုအကြောင်းကိုတင်ဆက်ပေးကြပါမယ်။ Facebook အသုံးပြုသူတွေရဲ့ကိုရီးအချက်လက်ဆိုင်ရာလုံခြုံမှုနဲ့2016အမေရိကန်သမ္မတရွေးကောက်ပွဲအတွက်မှာ Facebook အသုံးပြုသူတွေရဲ့အချက်လက်တွေကိုတုံးပြီးတော့ပြင်ပကနေကြားဝင်နောက်ဆက်မှုတွေရှိရတယ်လို့တိုင်ကြားချက်တွေအပေါ်တုံ့ပြန်မှုတွေနဲ့ပတ်သက်ပြီးတော့ Facebook လူမှုကွန်ရက်ဟာအသုံးပြုသူတွေစီကံကြီးစက်သူတွေနဲ့ဥပဒေပြုသူတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာပါ။ California ပြည်နယ်မှာပြုလုပ်ခဲ့တဲ့နှစ်ပတ်လည်စီးပွဲမှာရှယ်ယာရှင်တွေကသူတို့ရဲ့မကြေနပ်ချက်တွေကိုထုတ်ပေါ်ပြောဆိုခဲ့ကြပါတယ်။ Michelle Quinn ပေးပို့တဲ့တင်ကိုတော့မမ်းမြသစင်အောင်ကပြောပြပေးပါလိမ့်မယ်
။ Facebook Company ရဲ့နှစ်ပတ်လည်စီးပွဲကို California မှာကျင်းပပြုလုပ်ရမှာ Mr. Eric ဟာ Facebook ရှယ်ယာရှင်အစည်းအဝေးကျင်းပတဲ့နေရာအပြင်ဘက်မှာဆန္ဒပြခဲ့သူတူဖြစ်ပြီးသူ့ရဲ့မကြေနပ်ချက်ကိုအခုလိုထုတ်ပေါ်ပြောပါတယ
်။ The company is a terrible company and I think
ဒီကုမ္ပဏီကတကယ်ကိုဆိုးရတဲ့ကုမ္ပဏီပါ။သူ့ရဲ့ share တွေကိုဝယ်ယူပိုင်ဆိုင်ဖို့ဆိုတာအခုချိန်မှာတကယ်ကိုယဉ်လေးစရာပါ
Facebook share ရှင်တွေကိုသူပေးခြင်းတဲ့သတင်းစကားကရှင်းရှင်းလေးပါပဲ
Sell Facebook
share တွေပြန်သာရောင်းလိုက်ပါ
အသေးစားယင်းနှိမ့်နှံသူတွေကအကြီးစားယင်းနှိမ့်နှံသူတွေပါကုမ္ပဏီအကြီးငယ်တွေကိုသူတို့အထင်မြင်ယူဆချက်တွေကိုတင်ပြဖို့ပြင်ဆင်လာခဲ့ကြပါတယ်ဒီနေ့အတွင်း Facebook အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်တွေပေါက်ကြားခဲ့တဲ့ပြဿနာတွေအပြင်ကမ္ဘာတဝန်းရွေးကောက်ပွဲတွေမှာရုရှားဝါဒဖြန့်သူတွေက Facebook အသုံးပြုသူတွေရဲ့အချက်အလက်တွေကိုသုံးပြီးကြားဝင်နှောက်ယှက်တဲ့ပြဿနာတွေကိုလည်း Facebook ကုမ္ပဏီရင်ဆိုင်ခဲ့ရတာပါ Share ရှင်တဦးဖြစ်တဲ့ Tony Lavia ကတော့အခုလိုပြောပါတယ်
I want to see how Mark Zuckerberg and company
Facebook ကချက်လက်တွေကိုသုံးပြီးတော့ရွေးကောက်ပွဲကြားဝင်နှောက်ယှက်တဲ့ပြဿနာတွေပေါ်မှာ Mark Zuckerberg နဲ့သူ့ရဲ့ကုမ္ပဏီဘယ်လိုကင်တွယ်ဖြစ်ရှင်းမလဲဆိုတာသိချင်ပါတယ်
အခုလက်တလောမှာတော့ Facebook အကြီးအကဲ Mark Zuckerberg ဟာဝန်ဆောင်မှုနဲ့ပတ်သက်လို့မေးခွန်းပေါင်းများစွာနဲ့ရင်ဆိုင်နေရပါတယ
် CEO Mark Zuckerberg has faced a barrage of questions about the service
ဒီနေ့ကတော့ကျွန်တော်အတွက်တကယ်ကိုခက်ခဲတဲ့နှစ်ပါပဲ
အချက်အလက်စုဆောင်းရှာဖွေရေးကုမ္ပဏီတစ်ခုဖြစ်တဲ့ Cambridge Analytica က Facebook အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုတရားမဝင်ရယူခဲ့တဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာကုမ္ပဏီ share ဈေးတွေထိုးကျသွားခဲ့တာပါ Facebook share ရှင်တဦးဖြစ်တဲ့ Ryan Thompson ကတော့ဒါကိုအခွင့်အရေးတရက်လို့ယူဆပါတယ
် So I bought the Facebook shares after the Cambridge scandal
Cambridge Analytica ပြဿနာဖြစ်ပြီး share ဈေးကျလို့ share တွေထပ်ဝယ်လိုက်တယ်နောက်ဈေးပြန်တက်တော့ပြန်ရောင်းလိုက်တယ်လေ7300ကျပ်နှုန်းအမြတ်ရလိုက်ပါတယ
်။ Ajuna Capital စီမံကိန်းအစုအဆက်ပိုင်ရှင် Natasha Lam ကတော့ Facebook ကုမ္ပဏီအနေနဲ့ share ရှင်တွေအပေါ်ပွင့်လင်းမြင်သာမှုရှိစေချင်တယ်လို့ပြောပါတယ်
။ What we would like to see is that kind of
နိက္ခာပြဿနာမှာ American ပြည်သူတန်း200ကျော်လောက်ကိုအံ့အားသင့်သွားစေရသည်။ Russia ဝါရဖြန့်နာတွေလက်ချက်လားဘသူချက်လက်တွေကိုယူရလဲစသဖြင့်ပေါ့တကယ်ကိုစိတ်နှောင့်ယှက်ဖြစ်စရာကောင်းပါတယ်။ရင်းနှီးမြှုပ်နှံသူတွေက share ဈေးကြတာမလို့ကျင်းလေ။
နာတာရှာတင်သွင်းခဲ့တဲ့ကြားမလာစာဒန်းတူရရှိရေးနဲ့ Facebook ရဲ့ site မှာတင်တဲ့အကြောင်းအရာတွေပေါ်သတင်းပေးပို့ဖို့လိုအပ်တယ်ဆိုတဲ့အဆိုနှစ်ခုကတော့ပယ်ချခံခဲ့ရပါတယ်။ဒါပေမဲ့ဒီအကြောင်းအရာတွေကိုစီဝေးပွဲမှာဆွေးနွေးဖို့လိုအပ်တယ်လို့သူကဆိုပါတယ်
It's not something that investors want.
ရှယ်ယာရှင်တွေရဲ့အဆိုပြုချက်တွေကစီမံခန့်ခွဲမှုတွေအတွက်ရေးပါပါတယ်။ကုမ္ပဏီကြီးစက်ရေးအဖွဲ့အနေနဲ့ဘယ်ချက်တွေကိုအလေးထားတယ်လဲဆိုတာဒီအဆိုပြုချက်တွေကထောက်ပြပေးမှာပါ။
Facebook ကုမ္ပဏီအနေနဲ့အပြောင်းလဲတွေလုပ်ဖို့လိုတာကို Facebook အမှုဆောင်ချုပ် Zuckerberg ကဝန်ခံပြောဆိုခဲ့ပါတယ
် Didn't do enough to be proactive in looking at how people
can ကျွန်တော်လုံလောက်တဲ့ကာကွယ်မှုတွေမထားခဲ့မိပါဘူးလူတွေက Facebook ကိုအလွဲသုံးစားလုပ်တာမြင်ရတော့လူမှုအဖွဲ့အစည်းအတွက်ကျွန်တော်ရဲ့တာဝန်ယူမှုအပေါ်အမြင်ကျယ်ကျယ်နဲ့တည်တည်ချာချာကင်တွယ်ဖို့လိုအပ်နေပါပြီ
Facebook ကပြောင်းလဲမှုတွေလှုပ်ဆောင်လာတာကြောင့် share ဈေးတွေပြန်တက်လာမလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါရှင်
။မမသဆိုင်အောင်တင်ဆက်ပေးထားတာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချက်ကိုမှတ်သတင်းထက်ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းရေဆက်မှာလူဝင်မှုကြီးကြပ်ရေးအရာရှိတွေကမိဖတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်တွေကမိဖတွေနဲ့ပြန်တွေ့ရဖို့ငိုယူတောင်းပန်နေကြတဲ့အတန်းပိုင်းတစ်ခုမနေ့တနင်္လာနေ့ကထွက်ပေါ်လာပြီးနောက်မှာတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝအသိဉာဏ်မခံတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မူဝါဒအသစ်နဲ့အစိုးရအပေါ်မှာဝေဖန်မှုတွေပြင်းထန်လာနေပါတယ်လွတ်လပ်တဲ့စုံစမ်းဖော်ထုတ်တဲ့သတင်းဆိုင် ProPublica ကနေ10မိနစ်ကြာအသံပိုင်းကိုလွှင့်တင်ခဲ့တာပါ။ဘယ်သူဘယ်ဝါမှမသိရတဲ့ဖွင့်ချသူတဦးကအဲ့ဒီအသံပိုင်းကိုပြည်သူအခွင့်ရေးဆိုင်ရာရှင်းနေတဦးထံပေးအပ်ခဲ့တာဖြစ်ပြီးအဲ့ဒီရှင်းနေထံကနေတဆင့်ရရှိခဲ့တာလို့လဲ ProPublica ကပြောဆိုထားပါတယ်။တရုတ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ဒီကနေ့အင်္ဂါနေ့မှာဆက်ရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုတရုတ်သမ္မတရှီဂျင်းပင်ကချူဆူခဲ့ပါတယ်။သူရဲ့နှစ်ရက်ကြာတရုတ်ခီးစဉ်ကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးဆွေးနွေးပွဲကိစ္စကိုဆွေးနွေးနိုင်ခြင်းရှိတယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေလာမယ့်ဩဂုတ်လမှာပူးရက်စီရေးလေ့ကျင့်မဲ့အစီအစဉ်ကိုဖျက်သိမ်းဖို့သဘောတူလိုက်ကြပါတယ်။တရုတ်ကွန်ပျက်စီးတွေအပေါ်အမေရိကန်ဘက်ကနောက်ထပ်အခွန်တိုးကောက်တာတွေဆက်လုပ်မယ်ဆိုရင်တော့တင့်တော်သလိုတံပြန်ဆောင်ရွက်မယ်လို့တရုတ်ကပြောဆိုပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ဆရာကိုင်းတို့စီးချက်ဖို့အတွက်စီရင်ပြုစုဖို့ကုန်သွယ်ရေးကိုယ်စားလှယ်ကိုညွှန်ကြားထားတဲ့အကြောင်းမနေ့တုန်းကအမေရိကန်သမ္မတကကြေညာခဲ့တာပါရှင်
။သတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီနေ့တွေ့စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ဒီနေ့နေ့ကအတန်လေးစီစဉ်ပြီးပြီးချင်းည9နိုင်မှာတော့ VOA ရဲ့ရုံးမြန်တရားစီစဉ်တွေကို Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ Democratic Myanmar အတန် TVB ကလည်းထုတ်လွှင့်ပေးနေပါတယ်။နားဆင်တဲ့သောတာရှင်ပေါ့ကိုထူးဝဲကျေးဇူးတင်ပါတယ်။ညပိုင်း9နိုင်စီစဉ်မှာပြန်ဆုံပါဦးမယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this